အခုတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုထုတ်လင်းမှာပါ။နေဆက်သတင်းတောက်တွေကစူးစီးတင်ပြထားပါတယ်ရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်။မြန်မာနိုင်ငံတော်ဝန်တိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်။
မင်္ဂလာပါရှင်ကျမကအာမီပါ BNNY လို့သားတွေတင်ဆက်ထားတယ်ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ NGA လက်မှတ်ရေးထိုးရေးနဲ့ပတ်သက်ပြီးတော့ UNFC အဖွဲ့နဲ့ညှိနှိုင်းသွားဖို့မွန်ပြည်သက်ပါတီရဲ့ဗဟိုကော်မတီအစည်းအဝေးမှာဆုံးဖြတ်ခဲ့ကြပါတယ်ရှမ်းပြည်မြောက်ပိုင်းကြောက်မဲခရိုင်နမ်တူမြို့နယ်အတွင်းမြေမြုပ်မိုင်းပေါက်ကွဲလို့ကိုရင်၈ပါတန်ရအပြင်းထန်ရရှိခဲ့တယ်ဆိုတာနဲ့ဒေသခံတွေကန့်ကွက်နေတဲ့ကြားကမွန်ပြည်နယ်မော်လမြိုင်နဲ့ချောင်းစုံကိုဆက်သွယ်ထားတဲ့တန်လွင်တရားကိုပူကျအောင်စံတရားအမည်နဲ့ဖွင့်လှစ်ခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်။ကျမကနူပန်ပါတင်းတွေကိုနိုင်ကွင်းအိမ်နဲ့အတူတင်ဆက်ပေါ်မှာပါ။မွန်ပြည်သက်ပါတီရဲ့ဗဟိုကော်မတီအစည်းအဝေးကနေတနိုင်ငံလုံးအပြစ်ခတ်ရစေးရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးရေးနဲ့ပတ်သက်လို့ UNFC အဖွဲ့နဲ့ညှိနှိုင်းသွားဖို့သဘောတူညီခဲ့ကြပါတယ်။ဧပြီလ23ရက်နေ့ကနေမေလ10ရက်နေ့အထိကျင်းပခဲ့တဲ့မွန်ပြည်သက်ပါတီဗဟိုကော်မတီအစည်းအဝေးမှာ NCA လမ်းကြောင်းအတိုင်းဆက်လက်လှုပ်ဆောင်သွားဖို့ဆုံးဖြတ်ခဲ့ကြတာပါမွန်ပြည်သက်ပါတီအနေနဲ့ NCA ကိုတစ်ဖက်ချင်းထိုးမှာမဟုတ်ဘဲ UNFC အဖွဲ့တွေနဲ့ညီနိုင်ဆွေးနွေးသွားမယ်လို့ဗဟိုကော်မတီဝင်တဦးကပြောပါတယ်မွန်ပြည်သက်ပါတီအနေနဲ့ NCA ကိစ္စရက်အပြင်မွန်ပါတီပေါင်းစည်းရေးကိုနီလန်းရှာပြီးဆက်လက်ကြိုးပမ်းသွားဖို့ချောင်းဆောင်တရားအမည်ကိစ္စနဲ့ပတ်သက်ပြီးဒေသခံတွေရဲ့ဆန္ဒအတိုင်းပဲရက်တည်နေတယ်ဆိုတဲ့အချက်တွေကိုထုတ်ပြန်ထားပါတယ်မွန်ပြည်သက်ပါတီဟာ1995ခုနှစ်မှာစစ်အစိုးရနဲ့အပြစ်ခတ်ရစေးသဘောတူညီမှုစာချုပ်ထုတ်ဆိုနိုင်ခဲ့ပေမဲ့2010ခုနှစ်မှာတော့အပြစ်ခတ်ရစေးပြက်ပြယ်သွားခဲ့ပြီး2012ခုနှစ်မှာဒုတိယအကြိမ်အပြစ်ခတ်ရစေးသဘောတူညီမှုရရှိခဲ့ပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲခရိုင်နံဘူးမြို့နယ်မိုင်းရင်ကျေးရွာအစုထဲမှာတပ်တန်းကြံမြင့်ပြီးဖြစ်တဲ့မြေမြုပ်မိုင်းပေါက်ကွဲလို့ကိုရင်ရှိပါတန်ရာပြင်းထန်ရရှိခဲ့ပါတယ်မေလ10ရက်မနက်ပိုင်းကပေါက်ကွဲခဲ့တာပါမိုင်းရင်ဆေးရဒုက္ခကြောင်းတိုက်နေမှာအစိုးရတပ်မတော်သစခန်းဟောင်းနေရာကိုထုံညှိပြီးကြောင်းဆောင်တက်ဆောက်လို့ဖို့ရွာသားတွေပြင်ဆင်ရာကနေထွက်လာတဲ့ဘုံဟောင်းတွေကိုကိုရင်တွေကသွားရောက်ကောက်ယူစော့ကစားလို့ဘုံပေါက်ကွဲခဲ့တာလည်းဖြစ်ပါတယ်ဘုံပောက်ကွဲမှုကြောင့်တန်ရန်ရရှိတဲ့အသက်17နှစ်ကနေ15နှစ်ကြာကိုရင်ရှိပါကိုလာရှုဆေးရုံကိုပို့ဆောင်ခဲ့ရပါတယ်။အဲ့ဒီနဲ့တဘာကတော့စိုးရင်ရတဲ့အနေအထားမှရှိတာကြောင့်မန္တလေးဆေးရုံကိုပို့ဆောင်ကုသထားရတယ်လို့ကိုညီဆောက်ရှောက်ပေးတဲ့နမ်ရူသီရခန်နန်းခမ်းဖုံးကပြောပါတယ်။ဘုံပောက်ကွဲမှုဖြစ်ပွားပြီးနောက်ပိုင်းရမီရဖလူကနမ်ရူရဲတပ်ဖွဲ့တွေနဲ့သူဘုံထပ်မံရှာဖွေခဲ့ရမှာမပောက်ကွဲသေးတဲ့မြေမြုပ်ဘုံ23လုံးထပ်မံတွေ့ရှိခဲ့တယ်လို့ရွာသားဆိုင်လူကပြောပါတယ်။
ရခိုင်ပြည်နယ်မြောက်ဦးမြို့မှာစပါးစီမြင့်တင်ပေးဖို့နဲ့လေသမားတွေလယ်မဲ့ရာမဲ့မဖြစ်စေရေးအပအဝင်အချက်လေးချက်ကိုလေသမားတထောင်ကျော်ကဆန္ဒပြတောင်းဆိုခဲ့ကြပါတယ်ဆန္ဒထုတ်ဖော်ပွဲကိုဒီလ10ရက်နေ့နေ့လယ်ပိုင်းမှာပိုစတာဗီနိုင်းတွေကင်ပြီးချစ်တောင်ဖျားအနီးကနေမြို့တစ်ပတ်လှည့်လည်ဆန္ဒထုတ်ဖော်ခဲ့ကြတာပါရခိုင်ပြည်နယ်မှာစပားစည်းတွေအလွန်ကျဆင်းနေပြီးလယ်သမားတွေရဲ့ဘဝဟာတစ်နေ့ထက်တစ်နေ့ဆိုးရွားနေတဲ့အတွက်လူထုကရွေးချယ်ထားတဲ့အစိုးရတင်လက်ထက်မှာလယ်သမားရဲ့ဘဝကိုစာနာပေးဖို့အခုလိုဆန္ဒထုတ်ဖော်ရတာဖြစ်တယ်လို့ဆန္ဒပြပွဲကိုဦးဆောင်သူတဦးဖြစ်တဲ့ဦးစံထွန်းလကပြောပါတယ်။လက်ရှိရခိုင်ပြည်နယ်မှာလယ်ယာလုပ်ငန်းအတွက်ကုန်ကျစရိတ်အလွန်များပြီးအလုတ်သမားရှားပါတဲ့အပြင်စပားရိတ်သိမ်းရောင်းချချိန်မှာလည်းစပားစည်းအလွန်ကျဆင်းနေပါတယ်။မြန်ဦးမြို့နယ်ကလယ်သမားအများစုမှာဗန်ချင်းငွေတွေပြတ်မဆက်နိုင်တဲ့အတွက်အခက်အခဲမျိုးစုံနဲ့ရင်ဆိုင်နေရတယ်လို့လယ်သမားတွေကပြောပါတယ်
။ခိုင်မာပြီးအမခန့်ချက်ရှိတဲ့နိုင်ငံရေးရလမဖော်ဆောင်နိုင်တဲ့ကာလပတ်လုံးတန်လွေမြစ်ပေါ်မှာရှိတဲ့ရေကာရာစီမံကိန်းမှန်လည်းမြတ်ရတပေးဖို့စီမံကိန်းဆန့်ကျင်သူများနဲ့သီရခန့်တွေကလည်းသဘောထားထုတ်ပြန်ခဲ့ပါတယ်။ရေကာရာတည်ဆောက်မဲ့စီမံကိန်းကြောင့်ပြည်တွေတွေပေါ်မြေယာသိမ်းဆည်းမှုနဲ့စစ်ဘေးရှောင်တွေများလာပြီးအဲ့ဒီပြဿနာတွေနဲ့အမခန့်ချက်ရှိတဲ့ငြိမ်းချမ်းရေးမရတဲ့ကာလပတ်လုံးရတပ်ပေးဖို့လိုအပ်တယ်လို့မြစ်ချောင်းစောက်ကြီးရေးဖွဲ့ကစောရာဘူးကပြောပါတယ်မေလ3ရက်နေ့နဲ့4ရက်နေ့ကကရင်ပြည်နယ်လှိုင်းပွဲမြို့နယ်တန်လွင်မြစ်ပေါ်မှာရှိတဲ့အကြီးဆုံးကော့လုံကျွန်းမှာတန်လွင်လှစကဝိုင်းနဲ့ရင်ကျေးမှုဖလှယ်ပွဲပြုလုပ်ပြီးအဲ့ဒီဖလှယ်ပွဲပြီးမှာရှမ်း၊ကရင်၊ကယားမွန်ပြည်နယ်ကတက်ရောက်တဲ့ကုစရယ်တွေစုပေါင်းပြီးတော့အခုလိုသဘောထားထုတ်ပြန်လာလဲဖြစ်ပါတယ်
ကချင်ပြည်နယ်ဝိုင်းမော်မြို့နယ်အတွင်းထက်ဆင့်ပြေဒုက္ခသည်တွေပြန်တိုးလာရမှာမိုးကပလတ်စတစ်တဲတွေနဲ့ရေပေါ်မှာနေထိုင်နေရဆဲဖြစ်တာကြောင့်မိုးရွာချချိန်မှာအိပ်စရာနေရာမဲ့နေပြီးနေပူချိန်မှာဆိုရင်လည်းနေလို့မရအခက်အခဲရင်ဆိုင်နေရတယ်လို့ဒုက္ခသည်တွေကပြောပါတယ်။နေ့တက်ကလေးကတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တယ်။တရုတ်မြန်မာနယ်စပ်ဆိုင်အောင်ဒုက္ခသည်စခန်းနဲ့မုန်ကဆု
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါဒေသခံတွေကန့်ကွက်နေတဲ့ကြားကမွန်ပြည်နယ်မော်လမြိုင်နဲ့ချောင်းဆောင်ကိုဆက်သွယ်ထားတဲ့တန်လွင်တရားချောင်းဆောင်အမိကနေပို့ချောင်းအောင်စံတရားဘလူးကျွန်းဆိုပြီးတော့မေလ9ရက်နေ့မှာ NLD
အစိုးရကနေဖွင့်လှစ်ခဲ့ပါတယ်။အန်အယ်ဒီအနေနဲ့ရောဘိုးကျောင်းအောင်ဆန်းရဲ့ပုံရိပ်ကိုမြင့်တင်ခြင်းလို့အမိပေးချပေးမယ်ဒေသခံတွေကတော့ဒီလိုရဟာဒီမိုကရေစီအနိုင်ကျင့်မှုလို့ပြောဆိုမှုတွေရှိနေပါတယ်။မင်းရဲ့စနိုင်ကနေအခုလိုစူးစီးတင်ဆက်ထားပါတယ်။
ဒါပြင်နောက်နောက်မှာလည်းတရမီတွေကိုမြစ်သေးတာနိုင်ငံရဲ့သူရဲကောင်းနိုင်ငံတော်ကောင်းဆောင်တွေရဲ့အမိတွေနဲ့လိုအပ်တယ်လို့ကောင်းပြုတ်ကပီးထိုးပေးတည်တယ်လို့လည်းဦးဝင်းမြစ်ကပြောသွားပါတယ်။မွန်ပြည်နယ်အစိုးရဖွဲ့ကရင်တိုင်းရင်းသားရဲရဝန်ကြီးဦးစောအောင်မြစ်ခံကလည်းတရမီနဲ့ပတ်သက်ပြီးသူ့ရဲ့အမိကိုအခုလိုပြောပါတယ်။ဒီသာဖို့ရှင်အဖြစ်တော့ဆောင်းဆောင်မျိုးနယ်ရဲ့ဖွဲ
ဒီကုတရာကိုဦးတိုင်းဆန်ဆိုရလက်ထက်ကတန်လွင်တရာ၆ဆောင်မြင်းနဲ့စီမံကိန်းစခဲ့ပေမဲ့အန်အန်ဒီဆိုရလက်ထက်မှာဘူးကျောင်းအောင်ဆန်တရာမြေဖြစ်ပြည်သူ့လွှတ်တော်ကပြောင်းလဲအတည်ပြုခဲ့ပါတယ်။တရာဖွဲ့ပွဲကိုပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ပြည်ထောင်စုဆောက်လုပ်ရေးဝန်ကြီးဦးဝင်းခိုင်ပကိုးတိုင်းကရင်ပြည်နယ်တနင်္လာနေ့တန်းဒေသကြီးကဝန်ကြီးချုပ်နဲ့အစ
ပြည်သူ့အရေးဖြစ်ရှိနိုင်ဖို့၂၁ရာစုပင်လယ်နီလာခံဒုတိယအကြိမ်မှာပြည်အောင်စုအရေးငြိမ်းချမ်းရေးစတဲ့အရေးတွေကိုပူးပေါင်းဖော်ဆောင်နိုင်ဖို့ရှမ်းကောင်းဆောင်နဲ့ရှမ်းလူမျိုးအသင်းအဖွဲ့ကိုယ်စားလှယ်ပါဝင်တဲ့ရှမ်းပြည်ညီညွတ်ရေးကော်မတီ
CSSU အတွင်းမှုအဖွဲ့ဝင်လက်ကတည်းစိုင်းလိုက်ကိုတွဲဆုံမေးမြန်းထားပါတယ်။၂၁ရာစုပင်လုံညီလာခံဒုတိယအကြိမ်ပြင်ဆင်နေချိန်မှာ CSSU အနေနဲ့ရှေ့ဆက်ပါတွေလှုပ်ဆောင်မလဲဆိုတာကိုပြောခွင့်ရဆိုင်လက်ကအခုလိုစပြောပါတယ်။မြို့သားတင်နိုင်ငံရေးဆွေးနွေးပွဲမြို့လိုက်လုပ်တဲ့နေရာမှာကျွန်တော်ရှမ်းလူမျိုးကလုပ်ခွင့်မရဘူး။ ကနေ့လုံးမှာသူတို့ကြီးပြည်သက်ဒီနေနဲ့ဘယ်မှမဟုတ်တော့မှာပဲ။ဒါကဒီသက်ရဲ့ဥဆောင်မှုနဲ့ပြည်သက်ဒီရဲ့သွေးပူးပေါင်းဆောင်ရွက်မှုကလည်းမရှိပါဘူး။ဒါပေမဲ့တပ်မတော်ကတောင်ကြီးမှာလုပ်ဖို့ကိစ္စကိုတော့ကန့်ကွက်နေတယ်။ကန့်ကွက်ထားတာပေါ့။ဆိုတော့ကျွန်တော်ကလည်းတောင်ကြီးမှာမလုပ်ရရင်ကျွန်တော်ရှမ်းမျိုးသားအဖြစ်ဆိုရင်ဒီကလုံးနဲ့တောင်မှမထိုက်ကြဘူးလို့ကျွန်တော်ယ ဒီကတော့ကျွန်တော်တို့ရှမ်းပြည်တိုင်းရင်းသားဒီအကုန်လုံးလက်ခံနိုင်တဲ့ဒီနယ်ရဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပေါ်ပေါက်ထုတ်ပြန်ပါမယ်။အဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေမှာတိုင်းသားအားလုံးရဲ့ခွင့်ရေးကိုညီလိုညီမျှချိုးချကျွန်တော်တို့ပေါ်ဆောင်နိုင်ပြီးဆက်သွင်းနိုင်ပြီဆိုလို့ရှိရင်ဒါညီညွတ်ရေးကိုအများကြီးထောက်ပံ့ဖြစ်စေနိုင်တယ်။ ไต้หวันนี่ก็เลยอคุทัศน์ที่ชื่อนี่ดิ๊ดอแล่ตุ้ยจ๊ะๆเลิกส่งနိုင်ဖို့ကဆရာတို့ဘယ်လိုလုပ်မလဲရှင်လောလောဆယ်တက်မတော်နေနဲ့ကပြည်တော်စုငင်းချင်းညီနာခံကျင်းပနေတဲ့အချိန်မှာไต้หวันတော့ရပ်ထားမယ်ဒါတော့ပဲပြောထားတာဟုတ်ဆိုတော့ဒီညီနာခံကြီးပြီးသွားရင်ထပ်ပြီးတော့တိုက်အောင်မှလားဆိုတော့ပုံစံမျိုးကျွန်တော်စဉ်းစားချက်ဖြစ်ပါဒါကြောင့်မို့လို့အစိုးရဘက်ကနေပြီးတော့မှအဘေါ်ရာကြ
we lang kong piare tine sa mung to mung ta dum hong mang pa ma be sha mutari, a mutan sin nang a yisun nui boy lupo, quin du tara tipare, dabi me shan we garo, me lan na sa li yane, bitan su nyin jan yin la kan dum ho, na sa te ya su pin lo ni la kan dudia a jay mjim ba mi, dong jim yu ma, shan mutari, mutan sin nang a yisun nui boy lo sang nang bu, bin sin ni jabare shin.
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။တနင်္ဂနွေနေ့အဖြစ်ခန့်ရစီရေသဘောတူစာချုပ်NCလက်မှတ်ရေးထိုးရေးနဲ့ပတ်သက်ပြီး UNFC အဖွဲ့နဲ့ဤနိုင်သွားဖို့မှုန်ပြတစ်ပါတီရဲ့ဘူကော်မတီအစည်းအဝေးကနေသဘောတူဆုံးဖြတ်ခဲ့ကြပါတယ်။တော်တော်ရှင်တွေခုနားဆင်ခဲ့ကြတာကတော့ပြည်နယ်ဝိုင်းတော့ဒါတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းတွေဖြစ်ပါတယ်။နောက်သတင်းပတ်အစ
ဆက်လက်တင်ဆက်နေပါရရှင်